ကရင်ပြည်နယ်မှာဒီလတဲ့ဒေသခံအမျိုးသမီးတအူကိုတမရော်သားနှစ်ဦးကပစ္စည်းလူယူတက်ဖြတ်ခဲ့တာအပါအဝင်စစ်တပ်ရဲ့လက်ချက်ကြောင့်တိုက်ဆုံမှုတွေကိုဒေသခံတိုင်းရင်းသားထောင်ထဲချီဒီကနေ့ကန့်ကွက်ဆန္ဒပြခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခပါ
။ကြီးကြီးတယောစုစကားကားကိုကမယာလူတရားကိုကာတိဝါဒကိုဘဝဘောသာသမီ
သမီသမီ
ဒီလာရဲမှာပဲဖပွန်မြို့နယ်ပိုလိုထကျေးရွာမှာအမျိုးသမီးတအူးကိုတက်မတော်သားနှစ်ဦးကပစ္စည်းလူရက်ကတနက်နေ့ပြစ်သက်ခဲ့တာအပါအဝင်မကြသေးခင်လအတော်အတွက်မှာလဲဒေတာကန်တွေတက်မတော်သားတွေရဲ့လက်ချက်နဲ့တိတ်ဆုံးခဲ့ရတဲ့ဖြစ်စဉ်ကိုထောင်နေချီတဲ့ဒေတာကန်တွေဘက်ကကန့်ကွက်ဆန္ဒပြခဲ့တာဖြစ်ပါတယ်ဒေတာကန်အရက်သားတွေတိတ်ဆုံးမှုတွေကိုကန့်ကွက်တဲ့အနေနဲ့ရွာပေါင်း114ရွာကဒေတာကန်4600ကျော်ပါဝင်ဆန္ဒပြခဲ့တဲ့အကြောင်းဆန္ဒပြပွဲစီစဉ်သူတွေကသတင်းထုတ်ပြန်ထားပါတယ်ဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့သူတဦးလေးဖြစ်တဲ့ကိုစောဘီကတော့ဥရိမဲတပ်ဖြတ်မှုကိုကန့်ကွက်ဖို့နဲ့တပ်မတော်ကဒေတာတွင်းမှာအခြေစိုက်ထားတာတွေကိုဖယ်ရှားပေးဖို့တောင်းဆိုဆန္ဒပြရတာဖြစ်တယ်လို့သူကပြောပါတယ
်ကျွန်တော်တို့ပြည်သူလူထုတွေကနော်တပ်မတော်ပေါ်ယုံကြည်မှုမရှိဘူးပြီးတော့ဆောက်ရှာမှုပေါ်ပြည်သူလူထုရဲ့တလာလုဆရအနေလုံးချုံချီကြအဲ့ဒါတည်းကတမတော်စီစခန်းရဲ့ EBD ရဲ့စေတတကွာမှာမရှိသေးဘူးပေါ့အဲ့ဒါတည်းကဒီလူတည်းမကျင်ပါဘူးလက်ရှိကတော့အဲ့နောက်မချိဖို့တဲ့နောက်မချိဖို့တဲ့နော်နောက်ထားအဲ့ကျွန်တော်တို့ EBD လူတွေမခံရတဲ့အဲ့ဒီတက်စခန်းကိုအဲဒီနေတဝိုက်ကိုအဲစခန်းမရှိသေးဘူးအဲ့ဒီကတောက်ဆိုတော့နော်ရှင်ပြတော့ဒီတက်စခန်းတစ်ချက်နေရာကိုကျွန်တော်တို့ EBD လူတွေလုံးဝအနေဘဝအမကန်ခြင်းမရှိဘူးတဲ့လုံချုံမှုမရှိဘူးပေါ့
ဒီနှစ်ဇန်နဝါရီလကစလို့တက်မလို့တာအချူရဲ့လက်ချက်ကြောင့်ကရင်ပြည်နယ်အတွင်းမှာတိတ်ဆုံးတဲ့အရက်သား9ယောက်ထက်မနည်းရှိခဲ့တဲ့အကြောင်းလေးဆန္ဒပြသူတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလ16ရက်နေ့ကတက်မလို့တာနှစ်ဦးရဲ့ပစ္စည်းလူရဲ့တပ်ဖြတ်မှုအတွက်တက်မလို့ကအရေးယူဖို့ပြောဆိုထားပေမဲ့ပွင့်လင်းမြင်သာမှုရှိဖို့ကိုလည်းဒေသခံတွေဘက်ကလိုလားနေကြပါတယ်
လောလောဆယ်ရောအဲ့ဒါကျွန်တော်တို့ဘက်ကတော့လုံးဝမသိအောင်တော့သိကြတာပေါ့နော်လောလောဆယ်ရောကျွန်တော်တို့ကဘယ်လိုဖြစ်ဖြစ်ပြီးတော့ပြေးကြည့်မှာမဟုတ်ထင်တယ်။ဒါနဲ့လောလောဆယ်ရောတော့ပြောရပြောရအရေးယူမယ်ဆိုတော့သူတတိယနဲ့ပြန်ကြောက်ရတဲ့ပြန်ကြတာလည်းမဟုတ်တဲ့ဟာတွေတိုင်းမတော်မဆဆာလို့ဖြစ်တာလေလေတနာမပြီးခဲနဲ့တနာချော်ပြီးထည့်တဲ့ပုံစံမျိုးပဲလို့ပုံစံမျိုးကြောက်လေ
တမရောတရင်မှန်ပြန်ကြားရေးအဖွဲ့ကတော့ဒီလ16ရက်နေ့ကလူရက်တပြတ်မှုနဲ့ပတ်သက်လို့စစ်သည်နှစ်ဦးကိုဖမ်းဆီးထားပြီးစစ်တရားရုံးစစ်ဆေးတွေ့ရှိချက်အတိုင်းစစ်စည်းကမ်းအရာထိရောက်စွာအရေးယူသွားမယ်လို့ထုတ်ပြန်ထားပါတယ်။ဖြစ်စဉ်မှာတာဝန်ပေါ်ရခဲ့တဲ့စခန်းကတာဝန်ရှိသူတွေကိုလည်းထိရောက်ပြင်းထန်စွာအရေးယူသွားမယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ရှင်။ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။